ောင်သူငယ်တွေနဲ့တွေ့တယ်။ပြီးခဲ့တဲ့အပတ်ကအင်တာနက်လွတ်လပ်ခွင့် forum မှာဒီပညာကိုစိတ်ဝင်စားတဲ့လူငယ်တွေနဲ့တနိုင်ငံလုံးအင်တာနက်လွတ်လပ်ခွင့်ရရှိနိုင်မှုအတွက်ဆက်ဆက်မီကိစ္စ၊အခြေခံစောင့်အောင်ကိစ္စနဲ့တိမှုကိစ္စတွေကြောင်းဆွေးနွေးပြခဲ့တာတွေကိုပြောပြခဲ့ပါတယ်။ဒီတစ်ပတ်တော့တမန်ဆွေးနွေးပြတဲ့အင်တာနက်ဆိုတာကိုတည်သွားပြီးတဲ့အခါသုံးတက်လာဖို့ဆိုတဲ့အချက်ကိုပြောပြပါအောင်မယ်။အရင်ကဆိုတနေရာကနေတနေရာသတင်းချက်လက်တွေပို့ဆောင်ကြတာတွေတယောက်နဲ့တယောက်သက်တွေဆောင်ရွက်ကြတာတွေကိုပြုလုပ်ကြတဲ့နေရာမှာလူချင်းပြေးတွေ့ပြီးဆောင်ရွက်ခဲ့ကြတာတွေကနေစခဲ့ကြရပါပဲ။ရှေးခေတ်စစ်တပ်တွေမှာဆက်သားလွတ်တယ်ဆိုတာအဲ့ဒီသဘောမျိုးပါပဲ။အဲ့ဒီအခြေအနေကမှအဖြစ်ဖွံ့ဖြိုးတိုးတက်လာလိုက်တာ။အခုဆိုသတင်းချက်လက်တစ်ခုခုကိုပေးပို့ဖို့တယောက်နဲ့တယောက်တွေ့ဆုံစကားပြောဖို့ဆိုတဲ့ကိစ္စတွေကိုနေရာကမထပဲထိုင်နေမိနစ်ပိုင်းအတွင်းမှာပဲလောက်ကန်ဆောင်ရွက်နိုင်လာတဲ့အခြေအနေတစ်ခုကိုရောက်လာခဲ့ပါပြီ။ဒီလိုလုံးနိုင်လာတာဟာလေအမီတို့တက်လာတဲ့နည်းပညာတွေရဲ့အကျိုးကျေးဇူးကြောင့်လို့ဆိုနိုင်ပါတယ်။ခုဆိုဘလောက်ဝေးတဲ့နေရာကိုဖြစ်ဖြစ်တရင်ချက်လက်တစ်ခုခုပို့ခြင်းနဲ့ဆိုရင်အင်္ဂါကွန်ပျူတာရှေ့ထိုင်အင်တာနက်လေးဖွင့်အီးမေးလ်လေးသုံးပြီးပို့လိုက်မယ်ဆိုရင်မိနစ်ပိုင်းအတွင်းကိုပို့ခြင်းတဲ့နေရာကိုကိုပို့ခြင်းတဲ့ချက်လက်ကရောက်ရှိသွားမှာပါပဲ။တယောက်နဲ့တယောက်တွေ့ဆုံစကားပြောဖို့ဆိုရမှာလဲအင်တာနက်ရဲ့ကျေးဇူးနဲ့မိုင်းထောင်ချီဝေးတဲ့နေရာကလူတယောက်ကိုရှိကကွန်ပျူတာဖန်တားပြင်ပေါ်မှာဘွားကနေပေါ်လာအောင်လုပ်ပြီးဒါကစမီပြောနိုင်တဲ့အနေအထားတစ်ခုကိုဖန်တီးနေနိုင်ပါပြီ။ဒီအပြင်အင်တာနက်ကွန်ရက်ဆိုတဲ့အမြင်နိုင်သောကွန်ရက်ကြီးထဲမှာကိုတိကျင်တက်ကျင်လိုချင်တာတွေကိုအိမ်မှာထိုင်နေရုံနဲ့ပင်ဝေနောက်ရှာဖွေရယူနိုင်တဲ့အခွင့်အရေးလည်းအားလုံးမှာရှိနေပါပြီ။ဒီလိုဒီလိုမျိုးစကားတွေကိုနေရီရောက်တိုင်းပြောပြဆိုပြခဲ့ပေမဲ့ဒါတွေဒီလိုရှိနေတယ်ဒီလိုတွေသုံးလို့ရတယ်ဆိုတဲ့တိမှုမျိုးနဲ့ပင်လုံလောက်ရဲ့လားဆိုတဲ့အတွေ့ကကျွန်တော်ကိုနှိပ်စက်ပါတယ်။ဘလို့ခွင့်အမျိုးတွေဘလောက်ပဲရှိနေပါစေအဲ့ဒီအခွင့်အရေးတွေကိုဆွဲကန်ရယူနိုင်လောက်တဲ့စမ်းဆောင်ရည်ကိုမှရှိမနေဘူးဆိုရင်ခွင့်အရေးကတက်တက်ကိုကတက်တက်ဖြစ်ပြီးဘာမှမတက်နိုင်ပဲလက်မှန်ချနေရတဲ့ဘဝမျိုးကိုပဲရရှိမှာပါတခါတခါနယ်ရီသွားပြီးဤပညာကြောင့်ပြောရတာဟာဂျွာရီသွားပြီးမျက်လှည့်ပြရတယ်လို့ပါပဲပြောသမျှပြသမျှတွေကိုတန်းအတော်နဲ့မှင်သက်နားထောင်နေကြပေမဲ့သူတို့တွေဓာရီကိုတုံးနိုင်မှုတုံးတက်ဖို့ဆိုတဲ့ကိစ္စကတော့လှမ်းဝေးတဲ့အိမ်မက်တစ်ခုပါပဲတနိုင်ငံလုံးအတိုင်းအတာနဲ့အစ်မနည်းပညာတွေကိုအသုံးပြုတတ်နိုင်မှုဆိုတဲ့ကိစ္စကိုရေရှည်ဖြည့်ရှင်းနည်းတစ်ခုအနေနဲ့စဉ်းစားမယ်ဆိုရင်တော့အစိုးရအနေနဲ့ပညာရေးသုံးစိတ်ကိုတိုးမြင့်ပြီးအလဲတန်းကျောင်းလောက်ကစလို့နည်းပညာတွေကိုအသုံးပြုနိုင်တဲ့အခြေအနေတစ်ခုဖန်တီးပေးရမှာဖြစ်တယ်လို့တင်ရိုးတွေထဲမှာလည်းသတင်းအချက်အလက်နဲ့ဆက်သွယ်ဆောင်ရွက်ရေးနည်းပညာဆိုင်ရာဘာသာရပ်ကိုတနည်းနည်းနဲ့ထည့်သွင်းတင်ကြားပေးရမှာဖြစ်ပါတယ်။ကျောင်းသူကျောင်းသားတွေအစ်မနည်းပညာတွေကိုလွယ်လွယ်ကူကူတတ်တတ်တာနဲ့သုံးစွဲဝင်ရနိုင်တဲ့အခြေအနေတစ်ခုနဲ့တင်ကြားရေးလေးလာတင်ရွေးဖြစ်စဉ်တွေထဲမှာနည်းပညာတွေကိုမဖြစ်မနေသုံးစွဲဖို့လိုအပ်တဲ့စနစ်တစ်ခုကိုလည်းကျောင်းလဲအကောင့်ထဲပေါ်ဖို့လိုအပ်မယ်ထင်ပါတယ်။သက်သွေးဒုဝင်ကြီးရဲ့ပြောကြားချက်အရပညာရေးအတွက်ဆိုအင်တာနက်ကိုအလကားသုံးစွဲခွင့်ရအောင်ဆောင်ရွက်ပေးဖို့အစိုးရကစူးစမ်းနေတယ်လို့သိရတဲ့အတွက်အားတက်စရာပါပဲ။အစိုးရအနေနဲ့လှုပ်တင်လှုပ်ထိုက်တာတွေများစွာရှိနေတာတွေကိုလှုပ်ဖြစ်အောင်တွန်းအားပေးနေရင်းကပဲကျွန်တော်တို့အနေနဲ့ရောဘာတွေလုပ်နိုင်တယ်လဲဆိုတဲ့ကိစ္စကိုစဉ်းစားဖြစ်ပါတယ်။အင်တာနက်ကိုလူတိုင်းအသုံးပြုတတ်လာရေးကိစ္စမှာအဓိကအရေးကြီးဆုံးကတော့အင်တာနက်ထဲမှာရှိနေတဲ့အကြောင်းအရာကိစ္စပါပဲ။အဲဒီမားတွေကိုအင်တာနက်သုံးစေခြင်းနဲ့ဆိုရင်အဲဒီမားတွေအတွက်သုံးဝင်မဲ့အကျိုးရှိမဲ့ဘလို့အကြောင်းအရာမျိုးတွေအင်တာနက်ထဲမှာရှိနေတယ်လဲဆိုတဲ့ကိစ္စကိုကျွန်တော်တို့စဉ်းစားဖို့လိုမယ်ဖြစ်ပါတယ်။သုံးဆွဲသူလူတိုင်းသောအလောအားလုံးနဲ့လုပ်ငန်းဆောင်တာအသီးသီးအတွက်သုံးဝင်တဲ့အကြောင်းအရာတွေများစွာအင်တာနက်ပေါ်မှာရှိနေဖို့လိုပါလိမ့်မယ်။နောက်တစ်ခုစဉ်းစားသင့်တာကဘာသာစကားတစ်တိုင်းမှာအင်တာနက်ထဲမှာရှိနေတဲ့အကြောင်းအရာတော်တော်များများဟာအင်္ဂလိပ်လူတွေကြီးပဲများတာကြောင့်ခြေခံလူရန်သားတွေကိုသုံးဆွဲဖို့တိုက်တွန်းရတဲ့နေရာမှာတော်တော်လေးကိုအခက်တွေ့ပါပဲ။အင်တာနက်ပေါ်မှာနာမည်ကြီးတက္ကသိုလ်တွေရဲ့အဆင့်မြင့်သင်ယူတွေကိုအလကားရယူလေ့လာနိုင်တဲ့နေရာတွေရှိပါတယ်။ဒါပေမဲ့ဒါတွေအလုံးဟာအင်္ဂလိပ်လူတွေပါပဲ။တနိုင်ငံလုံးအင်္ဂလိပ်စာကျွမ်းကျင်လာအောင်မလုပ်နိုင်သေးခင်ကာလမှာအင်တာနက်ပေါ်မှာအကြောင်းအရာတွေကိုတတ်နိုင်သလောက်မြန်မာဘာသာပြန်ပေးကြဖို့ကိစ္စလိုအပ်ပါလိမ့်မယ်။အချို့လည်းအဲ့ဒီလိုလုပ်ဖို့ကြိုးစားနေကြတယ်လို့ကြားမိပါတယ်။နောက်တစ်ခုကတော့တင်တန်းတွေပါ။ဒါတွေဘယ်လိုသုံးလို့ရလဲဆိုတဲ့အသိမှုနဲ့သုံးနိုင်မှုကျွမ်းကျင်မှုကိုတက်တက်တာတာလွယ်လွယ်ကူကူနဲ့တင်ကြားပေးတဲ့တင်တန်းမျိုးတွေအများကြီးရှိဖို့လိုအပ်မယ်ထင်ပါတယ်။အစိုးရရဲ့ပညာရေးစနစ်မပြုတ်ပြင်မပြောင်းလဲရသေးခင်ကာလမှာအဲ့လိုတင်တန်းမျိုးလေးတွေဟာတိုင်းပြည်အတွက်အများကြီးအကျိုးရှိနိုင်လိမ့်မယ်လို့ယူဆမိပါတယ်။အခုလက်ရှိတင်တန်းတော်တော်များများရှိပေမဲ့အများစုဟာမြို့ကြီးပြည်ကြီးတွေမှာပဲရှိနေပြီးတင်တန်းကြီးတွေကလည်းဈေးကြီးတော့ပါတယ်။တိုင်းပြည်ရဲ့ရှေ့ခီးအတွက်အဖက်ဖက်ကနေစူးစမ်းရှေ့ဆက်နေကြရတဲ့ကာလမှာတက်နိုင်တဲ့ဘက်ကနေဝိုင်းကူကြတဲ့သူတွေအများကြီးလိုအပ်ပါတယ်။ကျွန်တော်တို့ကိုယ်တိုင်လည်းကိုတက်နိုင်တဲ့အပိုင်းကနေကူဖို့စူးစမ်းနေကြသလိုလူငယ်တွေအနေနဲ့လည်း ကိုကိုလာကူမဲ့သူကိုစောင့်နေပဲကိုကိုကိုအကောင်းဆုံးဖြစ်အောင်ပြိုးထောင်ပြီးကိုကကိုပတ်ဝန်းကျင်ကိုပြန်ကူနိုင်တဲ့သူတွေဖြစ်အောင်ကြိုးစားကြမယ်ဆိုရင်တော့တိုင်းပြည်ရဲ့အပြောင်းလဲဟာပုံမမြန်ဆိုင်မြန်ဆန်လာပါလိမ့်မယ်ကျွန်တော်တို့လိုချင်တာတွေကိုရနိုင်ဖို့ကျွန်တော်တို့လုံနိုင်တာတွေကိုရှာဖွေပြီးဝိုင်းလုပ်ကြအောင်လို့လူငယ်တွေအားလုံးကိုဖိတ်ခေါ်ချင်ပါတယ်ချင်းမြတ်တော်မြတ်တို့ပါဉာဏ်ပညာကိုတန်ဖိုးထားပါအမှုပညာကိုခံစားတတ်ပါစေကျွန်တော်နေဖုံးတတ်ပါ